ဤဥယောပတမကဟာမြန်မာနိုင်ငံကိုလက်နက်တင်ဖို့ရောင်းချမှုပိတ်ပင်နဲ့ကန့်တတ်ချက်ကိုနောက်ထပ်တစ်နှစ်ထပ်ပြီးတော့တက်တန်းတူဖို့အီဘီလာ၂၁ရက်နေ့ကဆုံးဖြတ်လိုက်ပါတယ်။လူခွင့်စောင့်ကြည့်နေတဲ့အဖွဲ့တွေကတော့အဲ့ဒီဆုံးဖြတ်ချက်ကိုကြိုဆိုကြပါတယ်။တရင်အပြည့်စုံကိုဆက်တွယ်မေးမြန်းထားတဲ့ကိုရဲကောင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ။
ဒီရက်အပတ်ကလူဇင်ဘတ်နိုင်ငံမှာကျင်းပတဲ့ဥရောပသမဂ္ဂကောင်စီအစည်းအဝေးမှာအဖွဲ့ဝင်နိုင်ငံ29နိုင်ငံဟာမြန်မာနိုင်ငံပေါ်လက်နက်နဲ့ဆက်ဆက်ပစ္စည်းတွေတင်ပို့ရောင်းချလာမလုပ်ဖို့ပိတ်ပင်ထားတဲ့ကန့်သတ်အရေးယူမှုကိုတစ်နှစ်ထပ်ပြီးတက်တန်းတိုးဖို့ဆုံးဖြတ်လိုက်တာပါ။ဥရောပသမဂ္ဂကချမှတ်ထားတဲ့ကန့်သတ်ချက်တွေထဲမှာEUအဖွဲ့ဝင်နိုင်ငံတွေအနေနဲ့မ ကရိယာတွေတင်ပို့ရောင်းချတာမလုပ်ဖို့နဲ့စစ်တပ်နဲ့သက်ဆိုင်တဲ့ဝန်ဆောင်မှုလုပ်ငန်းတွေလုပ်မပေးဖို့ကန့်သတ်ချက်တွေပါဝင်ပြီးဒီကန့်သတ်ချက်တွေကို2018ခုနှစ်ဧပြီလ30ရက်နေ့အထိဆက်ထားဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်။ကောင်စီရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးဥရောပသမဂ္ဂရဲ့ပြင်ပဆက်ဆံရေးဌာနကပြောခွင့်ရပုဂ္ဂိုလ်မာယာကိုချမ်းချစ်က VOA ကိုအခုလိုပြောပြခဲ့ပါတယ်။
Decision was taken by the council on extension of the
ကောင်စီအနေနဲ့ရှိပြီးသားကန့်သတ်ချက်တွေကိုတက်တန်းတိုးလိုက်တာပါဒီဆုံးဖြတ်ချက်ကိုဧပြီလ22ရက်နေ့မှာချမှတ်ခဲ့ပြီးတော့ဧပြီလ22ရက်မှာတရားဝင်ထုတ်ပြန်ခဲ့ပါတယ်ရှိပြီးသားကန့်သတ်ချက်တွေကိုနောက်တစ်နှစ်ဆက်ထားပြီးတော့မြန်မာနိုင်ငံအပေါ်စဉ်ဆက်မပြတ်စောင့်ကြည့်သွားမှာပ
ါဥရောပသမဂ္ဂဟာမြန်မာနိုင်ငံကိုလက်နက်မယောင်းမှုအဖွဲ့ဝင်နိုင်ငံတွေကိုတားဆီးပိတ်ပင်ထားတဲ့ကန့်သတ်ချက်ကို2013ခုနှစ်ဧပြီလကလေးကချမှတ်ခဲ့ပြီးနှစ်စဉ်တက်တန်းတိုးလာခဲ့တာဖြစ်ပါတယ်အခုနှစ်မှာမြန်မာနိုင်ငံအခြေအနေတိုးတက်မှုရှိမရှိဆိုတာကိုစဉ်းစားမပြတ်စောင့်ကြည့်ပြီးအခုဆုံးဖြတ်ချက်ကိုလိုအပ်တယ်လို့ပြင်ဆင်သွားမယ်လို့ကောင်စီရဲ့တရားဝင်ထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်နယူးယောက်အခြေစိုက်လူအခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ကတော့မြန်မာနိုင်ငံမှာစစ်တပ်ရဲ့လွှမ်းမိုးမှုကကြီးမားနေစေဖြစ်ပြီးတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေနဲ့လည်းတိုက်ပွဲတွေဖြစ်နေတာမို့အခုလိုဥရောပသမဂ္ဂရဲ့လက်နက်ရောင်းချမှုပိတ်ပင်တဲ့ကန့်သတ်ချက်ကိုကြိုးဆိုလိုက်ပါတယ်မြန်မာနိုင်ငံမှာအရက်သားသမ္မတတက်လာပြီဆိုပေမဲ့ဥရောပနိုင်ငံတွေအနေနဲ့မြန်မာစစ်တပ်ကစစ်မှန်တဲ့ပြုပြင်ပြောင်းလဲရေးတွေလုပ်လာတဲ့အထိကန့်သတ်ချက်တွေကိုဆက်ထားတင်တယ်လို့ HRW အဖွဲ့ရဲ့အာရှတိုက်ဆိုင်ရာညွှန်ကြားရေးမှူး Brad Adan က VOA ကိုအခုလိုပြောပါတယ်
It won't be business as usual, even if they've gone through a partial reform process and just because there's a civilian president.
မြန်မာနိုင်ငံမှာပြောင်းလဲတချို့ဖြစ်ပေါ်ခဲ့ပြီးရသဆိုးရစစ်စစ်တက်လာပေမဲ့မြန်မာစစ်တပ်နဲ့ပုံမှန်ပြန်ပြီးဆက်ဆံမှုတော့မဖြစ်နိုင်သေးဘူးဆိုတော့ဥရောပသမဂ္ဂအနေနဲ့ပြသဖို့လိုပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာရယူထားတဲ့အတွက်အရသဆိုးရပြေဝအုပ်ချုပ်ခွင့်မရသေးဘူးဆိုတာလူတိုင်းသိကြပါတယ်အခုတွေ့ရသလောက်တော့မြန်မာစစ်တပ်ဟာစစ်စစ်မှန်မှန်ပြုပြင်ပြောင်းလဲမှုမရှိသေးပါဘူးကျွတ်တော်မှ25ရာခိုင်နှုန်းရယူထားတာအပြင်ကာဝေးကြီးကြည်သေးရေးနဲ့နေဆက်ရေးရဝင်ကြီးဌာနတွေကိုစစ်တပ်လက်အောက်မှာထားရှိပြီးမြန်မာနိုင်ငံထဲမှာတီးခြားနိုင်ငံငယ်တခုလိုလှုပ်ဆောင်နေပါတယ်ဒါအပြင်မြန်မာစစ်တပ်အနေနဲ့ဘလို့လူအခွင့်ရေးချိုးဖောက်မှုတွေကိုမှကျူးလွန်ထားရလည်းမရှိဘူးလို့ညှင်းပယ်နေသေးဖြစ်ပါတယ်ဒါအပြင်နိုင်ငံပဏာငွေတွေကိုစီးပွားရေးတိုးတက်ဖို့အတွက်သုံးမဲ့စားစစ်လက်နက်ပစ္စည်းတွေဝယ်ဖို့သုံးစွဲနေတာကိုရပ်တန့်တင်ပါတယ်ဒါကြောင့်အရသာအစိုးရကိုထောက်ခံတယ်လို့စစ်တပ်ကလည်းဆက်ပြီးတော့ဖိအားပေးတင်ပါတယ်
လက်ရှိမှာမြန်မာနိုင်ငံကိုလက်နက်တွေအများဆုံးရောင်းချပေးနေတာကတရုတ်နဲ့ရုရှားနိုင်ငံတွေဖြစ်ပါတယ်။အခုလိုဥရောပသမဂ္ဂကမြန်မာနိုင်ငံပေါ်လက်နက်တင်ပို့ရောင်းချမှုပိတ်ပင်တာကိုတက်တန်းတိုးလိုက်တဲ့အကြောင်းကြေညာချက်ထုတ်ပြန်ခဲ့တဲ့ဧပြီလ22ရက်နေ့မှာပဲရုရှားနိုင်ငံပိုင်းလက်နက်ထုတ်လုပ်ရေးလုပ်ငန်း Rosoboron Export နဲ့ Eco Company တို့ကအခုနှစ်အကုန်မှာမြန်မာနိုင်ငံကိုတိုက်လေရင်နဲ့အပေါ်စားတိုက်ခိုက်ရေးလေရင်တွေရောင်းချသွားဖို့ရှိတယ်လို့ရုရှားသတင်းမီဒီယာတွေမှာဖော်ပြခဲ့ပါတယ်